မြန်မာနိုင်ငံရဲ့အတွက်ထက်မှန်ကြိုးပမ်းတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂမှာချမှတ်နိုင်ဖို့ဗြိတိန်နိုင်ငံကဦးဆောင်ကြိုးပမ်းနေပါတယ်။အထူးသဖြင့်မြန်မာစစ်တပ်ကအရက်သားပြည်သူတွေပေါ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးတရက်မဝင်လက်နက်လွှဲပြောင်းတင်ပို့နေတာတွေကိုရပ်တန့်ဖို့ဗြိတိန်ကဦးဆောင်ရေးဆွဲတဲ့အဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်။မြန်မာနိုင န့်သက်ဖြစ်နေတဲ့အတွက်စားနပ်ရိက္ခာမလုံလောက်မှုနဲ့အငတ်ဘေးကျရောက်မဲ့အခြေအနေကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ခွဲခြားဆက်ဆံမှုတွေ၊လူမျိုးစုအခြေခံအကြမ်းဖက်မှုတွေ၊လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပိုပြီးဆိုးဝါးလာနိုင်တယ်လို့လည်းသတိပေးထားပြီးတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအကြက်တဲ့ဖြည့်ရှင်ရမှာတက်ဆိုင်ရအဖွဲ့အစည်းအားလုံးပါဝင်ပြီးငင်းချမ်းတဲ့အဖြစ်တည်းရဲ့ရှာဖွေမှုနဲ့ဒီလိုရှာဖွေရမှာအရှိတောင်အရှာစင်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးကြောင်းလည်းဖော်ပြထားပါတယ်။2022ခုနှစ်ဒီဇင်ဘာလလုံခြုံရေးကောင်စီမှချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့ပြစ်ခတ်ထိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့ဒေါက်ဆင်းစုကြည်အပါအဝင်အကြောင်းမဲ့ဖမ်းဆီးခံထားရသူတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီအဖွဲ့အစည်းတွေပြန်လည်လှုပ်ရှားခွင့်ပြုဖို့စတာတွေကိုအပြည့်အဝအခေါင်ထည်ဖော်ဖို့အတွက်အခုရေးဆွဲလိုက်တဲ့အဆိုပြုချက်မှာအဓိကထားတိုက်တွန်းထားတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုပြုချက်တွေကိုလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီမှုရဖို့ကတော့ခက်ခဲနိုင်ပါသေးတယ်ရှင်။